အမေရိကန်မှာ Trump အစိုးရသည့်အနေနဲ့ဘလို့နိုင်ငံခြားရေးမူဝါဒကိုချမှတ်မှာလဲဆိုတာကိုပြက်ပြက်သားသားမသိရသေးချိန်မှာရုရှားနိုင်ငံကနိုင်ငံတချို့အပေါ်သူ့ရဲ့အရေးပါမှုနဲ့ဩဇာလွှမ်းမိုးနိုင်ဖို့ကြိုးစားနေပါပြီ။အမေရိကန်အစိုးရနဲ့ဆက်ဆံရေးသိပ်အဆင်မပြေဖြစ်နေတဲ့နိုင်ငံတွေရုရှားအတွက်မဟာဗျူဟာကျတဲ့နိုင်ငံတွေနဲ့တဘာဝအရေးမြစ်တွေပေါများတဲ့နိုင်ငံတွေနဲ့ရုရှားကဆက်ဆံရေးကောင်းဖို့ကြိုးစားနေတဲ့အကြောင်း VOA သတင်းတောက် Paul Alexander သုံးသက်ချက်ကိုမဆုမျက်မှုန်ကဆက်ပြီးတော့တင်ပြမှာပါရှင
်။ American သမ္မတ Donald Trump ရဲ့အစိုးရထက်အတွင်းဦးစားပေးဆောင်ရွက်မဲ့နိုင်ငံခြားရေးမူဝါဒတွေကဘာတွေဖြစ်မလဲဆိုတာတိတိကျကျမသိရသေးသလိုယာရုတာဝန်ခန့်အပ်မှုတွေအစိုးရထက်ဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကအသားတကျမရှိလာသေးပါဘူး။အဲဒီလိုအခြေအနေမှာပဲဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားခဲ့ပြီးတဲ့နောက်တိတိတတ်တာကျဆင်းသွားတဲ့ရုရှားရဲ့ဩဇာညောင်းမှုကိုပြန်လည်ရရှိနိုင်ဖို့အတွက်ရုရှားသမ္မတ Vladimir Putin ကကြိုးစားနေပါတယ်။မြောက်ပင်လယ်ကနေအန်တာတိကတိုက်အထိရုရှားရဲ့အရေးပါမှုကိုပြနိုင်ဖို့စူးစမ်းမှုတစ်ခုအဖြစ်နဲ့အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲစကားဝိုင်းတစ်ခုကိုဗုဒ္ဓဟူးနေ့တုန်းကရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အဲဒီဆွေးနွေးပွဲတက်ဖို့အာဖဂန်နစ္စတန်၊ပါကစ္စတန်၊အီရန်၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကိုဖိတ်ကြားခဲ့ပေမယ့်အမေရိကန်ကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။အာဖဂန်နစ္စတန်မှာဆယ်စုနှစ်နဲ့ချီရုရှားတို့ရဲ့ကျူးကျော်မှုမအောင်မြင်ခဲ့တဲ့နောက်ရုရှားဟာစမီးမွေးသူလို့အမြင်ခံနေရတဲ့ပုံရိပ်ကနေငြိမ်းချမ်းရေးဆောင်ရွက်သူလို့အမြင်ခံရဖို့အတွက်အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုအင်ရှင်အဖြစ်ကျင်းပနေပုံရပါတယ်။ဒါရင်မကဒေတာရင်းမှာပို့ပြီးတက်ကြွတဲ့အခန်းနေရာကနေရုရှားအစိုးရကဆောင်ရွက်ပြခြင်းပုံရတယ်လို့အာဖဂန်အရေးကိုစောင့်ကြည့်နေကြသူတွေကသုံးသပ်ပါတယ်။ IS စစ်သွေးကြွတဲ့အပေါ်ထိရောက်တဲ့စစ်ဆင်ရေးတွေလုပ်နေပြီးအရှိအလယ်ပိုင်းဒေတာမှာအထူးသဖြင့်ဆီးရီးယားမှာသူ့ရဲ့အရေးပါမှုကိုရုရှားကလုပ်ပြခဲ့တယ်လို့အာဖဂန်နဲ့တာလီဘန်တို့အကြောင်းတောက်လျှောက်ရေးသားလာတဲ့ပါကစ္စတန်သတင်းတောက်ရာဟီမူလာယူဆက်ဇိုင်က VOA ကိုပြောခဲ့ပါတယ်
။စီးရီးယားကအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးမှုတွေမှာရုရှားရဲ့အခန့်ကဏ္ဍကမပတ်မဖြစ်ပါနေမှာပါပဲ။အခုဆိုအင်ဒီဂျင်းနိုင်ငံတွေနဲ့ပတ်သက်သမျှဆွေးနွေးမှုတွေမှာလည်းရုရှားကပါဝင်နေတဲ့ပုံတွေ့ရပါတယ်။ဒီလိုပါဝင်နိုင်ဖို့အတွက်သူတို့ရဲ့အထုမှုကလည်းအောင်မြင်နေပုံရပါတယ်
။ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတာဖြစ်တယ်လို့ရုရှားအစိုးရဘက်ကပြောပေမဲ့အမေရိကန်အစိုးရကတော့အမေရိကန်ထောက်ခံတဲ့အာဖဂန်အစိုးရကိုတိုက်နေတဲ့တာလီဘန်တွေကိုရုရှားကကူညီနေတယ်လို့ပြောပါတယ်။ရုရှားကအာဖဂန်နစ္စတန်ကိစ္စမှာပါဝင်နေရတဲ့အထူးအကြောင်းအရင်က IS တို့ရဲ့အစွန်းရောက်ဝါဒကိုအလဲပိုင်းအာရှမှာပြန့်နှံ့လာမှာစိုးရိမ်နေတဲ့အတွက်တားဆီးနိုင်ဖို့နဲ့ကမ္ဘာမှာဘိန်းထုတ်လုပ်မှုအများဆုံးအာဖဂန်နစ္စတန်ဘက်ကမူရည်ဆေးဝါးတွေရုရှားထဲရောက်မလာအောင်တားဆီးနိုင်ဖို့ဖြစ်တယ်လို့အာဖဂန်သတင်းတောက်ဆမ်မီယူဆက်ဇိုင်ကလည်းသုံးသပ်ပါတယ်။ဒီထက်အရေးကြီးတဲ့အချက်ကတော့အာဖဂန်နစ္စတန်ဟာရုရှားအတွက်မဟာဗျူဟာအရအချက်ချာကျတဲ့နေရာမှာတည်ရှိတာကြောင့်1989ခုနှစ်မှာရုရှားကကျူးကျော်ဝင်ရောက်ခဲ့တာဖြစ်တယ်ဆိုတာကိုလည်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားနေတဲ့သတင်းတောက်ဆမ်မီယူဆက်ဇိုင်ကထောက်ပြပါဗျ။ရုရှားအစိုးရနဲ့အဆင်ပြေတဲ့အတွက်နိုင်ငံတကာမှာတာလီဘန်တွေကိုအာဖဂန်နစ္စတန်ရဲ့နိုင်ငံရေးအင်အားစုအဖြစ်အမြင်တော့မရောက်နိုင်ဘူးလို့လည်းသူကဆိုပါတယ်
။တာလီဘန်တွေကသူတို့ကိုနိုင်ငံရေးအင်အားစုတစ်ခုအဖြစ်နိုင်ငံတကာကအသိမပြုစေချင်တဲ့နိုင်ငံရေးအရာနေရာရချင်တဲ့ဆိုရင်အမေရိကန်နဲ့နေတိုအဖွဲ့ရဲ့ထောက်ခံမှုရဖို့လိုအပ်ပါတယ်။
အာဖဂန်နစ္စတန်အပေါ်ရုရှားတို့ရဲ့စိတ်ဝင်စားမှုကအပေါ်ယံတစ်ခုသာဖြစ်တယ်လို့တောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ရဲ့ရဲရဲတင်းတင်းစစ်ရေးအင်အားတည်ဆောက်နေတာမျိုးရုရှားတို့ရဲ့လုပ်ရက်ကိုမြင်နေကြသူတွေလည်းရှိပါတယ်။တရုတ်အစိုးရနဲ့ရုရှားအစိုးရကြားအကန့်အသတ်နဲ့ပူးပေါင်းဆောင်ရွက်နိုင်ခြေကအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ဖြစ်တယ်လို့လည်းတချို့ကမြင်ကြပါတယ်။ဒေချာရာကတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့နိုင်ငံခြားရေးမူဝါဒကြောင့်အစစ်မပြေခဲ့တဲ့နိုင်ငံတွေကိုတရုတ်နဲ့ရုရှားကအခွင့်ကောင်းယူတိတိတတ်တာချင်းကပ်ခဲ့တာမျိုးတွေလည်းရှိပါတယ်။ဘောကန်ဒေသတွေကအမေရိကန်တို့အကျိုးစီးပွားရှိတဲ့နိုင်ငံတွေမှာရုရှားကနိုင်ငံရေးအရဝင်ရောက်နှောက်ယှက်မှုတွေရှိတယ်လို့စွပ်စွဲခံခဲ့ရပါတယ်။ Pacific ဒေသမှာဆိုရင်လည်း2006ခုနှစ်ကစစ်အာဏာသိမ်းမှုကြောင့်အရေးယူဒဏ်ခတ်ခံထားရတဲ့ Fiji ကျွန်းနိုင်ငံကိုရုရှားအစိုးရကလက်နက်တွေစစ်သုံးရန်တရားတွေကိုပြီးခဲ့တဲ့နှစ်ကပဲလှူဒန်းခဲ့ပြီးမဟာမိတ်သစ်ဖွဲ့ခဲ့ပါတယ်။နောက်ဆက်နှစ်15နှစ်လောက်ကြာရင်ရုရှားရဲ့ရေတပ်သင်္ဘောတွေဖီဂျီရဲ့မြို့တော်စီကိုပုံမှန်လာတာမျိုးနောက်အနှစ်20လောက်အတွင်းမှာဖီဂျီနိုင်ငံမှာရုရှားနဲ့တရုတ်တို့ရဲ့စစ်အခြေစိုက်စခန်းတွေထားရှိခွင့်ရတာမျိုးတွေမြင်လာရနိုင်တယ်လို့လုံခြုံရေးဆိုင်ရာသုံးသပ်တဲ့36 Parallel Assessments အဖွဲ့ရဲ့ညွှန်ကြားရေးမှူးက Guardian သတင်းစာကိုပြောထားပါတယ်။ရုရှားဟာလစ်ဗျားနဲ့လည်းဆက်ဆံရေးကိုတည်ဆောက်နေပါတယ်။တဘာဝအရင်အမြင့်တွေပေါများတဲ့ကမ္ဘာတောင်ပိုင်းအန်တာတိကတိုက်အထိရုရှားရဲ့တည်ရှိမှုကိုပြနိုင်ဖို့ကြိုးစားနေပါတယ်။အရင်တုန်းကနှင်းဖုံးနေလို့သွာလာလို့မရခဲ့တဲ့ကမ္ဘာမြောက်ချမ်းကအာတိတ်ဒေသမှာလဲရုရှားကအကျိုးစီးပွားရှာဖွေနေပါတယ်ရှင်။